အစိုးရနဲ့အပြစ်ရစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေပါတယ်။လက်တလော့တိုက်ပွဲပြင်းထန်နေတာကကချင်ပြည်နယ်အတွင်းမှာဖြစ်ပြီးရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပပြီးတလအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအထူးသဖြင့်ကချင်ပြည်နယ်တနိုင်းဒေသဘက်မှာတိုက်ပွဲတွေပြင်းထန်နေပါတဲ့ဒီတိုက်ပွဲတွေဟာဒီလအစောပိုင်းကစတင်လာခဲ့ရာကရွှေနဲ့ပရင်မော်တွေကရွှေပြောင်းလုံသားတွေကို15ရက်နေ့မှာနောက်ဆုံးထထွက်ခွာဖို့သတိပေးပြီးတဲ့နောက်မှာပုံမူပြင်းထန်လာတာဖြစ်ပါတဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုဖားကန့်ဒေတာအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်း6ရဲ့တပ်ရင်းမှုကအခုလိုပြောပါတယ
်။တနင်္ဂနွေတော့ဒီမနေ့တကြိမ်ဟိုမှာလောဝနာမှာတကြိမ်တိုက်ပွဲဖြစ်တယ်ဆိုတော့မနေ့9နာရီလောက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ဟာကြားတယ်ခင်ဗျာ။မနေ့သေးရသေးတော့မှာ9ချိန်ဖြစ်တယ်လေသူကတော့အဲ့ဒီဟိုတနင်္ဂနွေလမ်းပေါ့နော်။
အင်္ဂါနေ့ကမူကောင်းမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ဇွန်လဇန်ပိုင်းကစတင်ပြီး KIA တပ်မဟာနှင့်နယ်မြေဖားကတ်နဲ့တနိုင်းဒေသဘက်မှာတိုက်ပွဲအကြိမ်30ကြော်လောက်ဖြစ်ပွားခဲ့ကြောင်းပြောပါတယ
်။တိုက်ပွဲဖြစ်တာတော့နည်းနည်းကြာလာပြီးကျွန်တော်တို့ဒီလဇန်ပိုင်းတော့ကနေစပြီးဖြစ်တာ။ကျွန်တော်တို့ဘက်မှာတော့9ကြိမ်လောက်ပဲကျွန်တော် area မှာ9ကြိမ်လို့ဖြစ်တယ်ခင်ဗျာဒီ24နဲ့ဒီတနိုင်းလမ်းဘက်မှာများတယ်အဲ့ဒီဘက်မှာပဲတိုက်ပွဲကစိတ်တယ်ခင်ဗျာသူတို့ဘက်တော့ကျွန်တော်ရှင်နဲ့အချိန်သုံးတယ်အထက်တော့ရှိတော့ပြီခင်ဗျာ
ဒီတိုက်ပွဲတွေကြောင့်ရွှေနဲ့ပြင်းမော်တွေကထောင်ထဲချီတဲ့လုံသားတွေအပြင်အင်ဂါဂါနမ်ခန့်နဲ့ကော်ရာရွာကရွာသားတွေပါထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းအင်္ဂါနေ့က TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေကို TNLA တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ
်။ဒီနေ့ကတော့ကုတ်ခိုင်မြို့နယ်ယူမောရွာနီးမှာဒီနေ့လည်းတနင်္လာနေ့ကနေနာရီလေးလေးဆက်ထလာတော့တပြေတပြေဖြစ်တယ်။ဒီမှာတော့သူစစ်တလာတော့ကျွန်တော်တပ်ဒီတော်ရမှာဒီလိုပေါ်နေသူတော့ဒီရန်တက်ပြည့်ရှိတာဒီမိမိကတပြည့်ဖြစ်နေမှာဖြစ်တာတော့3ရက်လောက်ရှိတယ်ဒီနေ့တော့တဲပေါ်တွေနေဆက်လာတာမရှိဘူ
းလောလောဆယ်မှာ TNLA တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တပ်ဖွဲ့တွေဟာအနီးကပ်တရှိနေတာကြောင့်အချိန်မရွေးတိုက်ပွဲတွေထပ်မံဖြစ်ပွားနိုင်ကြောင်းလည်းပြောပါတယ်ဒီလ18ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းပြင်းမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့အကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ရှမ်းတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရက်စဲရဲပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုတင်ပြထားသလိုလာမယ့်လက်ပတ်အစည်းအဝေးမှာလည်းထပ်မံတင်ပြသွားမှာဖြစ်ကြောင်း RCSS ရဲ့တာဝန်ရှိသူတဦးကပြောပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီး RCSS SSA တောင်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုထိခိုက်ကြဆုံးတဲ့သတင်းကိုလည်းအတိအကျမသိရပါဘူး။ဒီအပိုင်းတွေအတွင်းမှာတော့မြန်မာအစိုးရရဲ့ငင်းချင်ရေးကော်မရှင်က KIA ကချင်နဲ့ TNLA ပလောင်တပ်ဖွဲ့တွေပါဝင်တဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့တွဲဆုံဆွေးနွေးဖို့အတွက်ကျုပ်အစိုးရကိုယ်စားလှယ်ကနေတဆင့်ညှိနှိုင်းနေပါလေ။ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေနဲ့ကတော့လာမယ့်ဇူလိုင်လမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်။